အီရန်နိုင်ငံအတွင်းမှာရှိတဲ့အမေရိကန်စစ်အခြေစိုက်စခန်းတွေကိုအီရန်ကဒုံးကျည်နဲ့တိုက်ခိုက်ခဲ့တာကိုတုံ့ပြန်တဲ့အနေနဲ့အမေရိကန်ပြည်ထောင်စုကအီရန်ပေါ်ပိတ်ဆို့အရေးယူမှုအသစ်တွေထပ်မံချမှတ်လိုက်ပြီးအီရန်အနေနဲ့အကြမ်းဖက်လုပ်ရက်တွေဆက်လုပ်နေဦးမယ်ဆိုရင်တိုင်းပြည်စည်းဝါးရေးကိုထိခိုက်စေမဲ့ပိတ်ဆို့အရေးယူမှုတွေကိုထပ်မံချမှတ်သွားမယ်လို့ချင်းချောက်ပြောဆိုလိုက်ပါတယ်။အခုအသစ်ချမှတ်လိုက်တဲ့ပိတ်ဆို့အရေးယူမှုတွေထဲဆက်လုပ်ရေးကုန်ထုတ်လုပ်မှုမိုင်းလုံငန်းနဲ့အဝတ်ထည်လုပ်ငန်းတွေပါဝင်ကြောင်းအင်ပြီတော်မှာတောက်ကြံနေကပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းအမေရိကန်ဗန္ဓာရေးဝန်ကြီးစတီဗ်မနူချင်းကပြောပါတယ်။ဒါအပြင်အခုပိတ်ဆို့မှုအသစ်ထဲမှာဇန်နဝါရီလ10ရက်နေ့ကအမေရိကန်လက်တပ်အခြေစိုက်စခန်းကိုဒုံးကျည်နဲ့တိုက်ခိုက်မှုမှာပါဝင်ပတ်သက်တဲ့အီရန်အရာရှိတွေကိုလည်းပြစ်မှတ်ထားအရေးယူထားတယ်လို့ဆိုပါတယ်။အီရန်ကထိတ်တန့်ဗိုလ်ချုပ်ဂျီကာစင်ဆိုလီမာနီကိုအမေရိကန်ကလေကြောင်းကနေလုကြံတက်ဖြတ်တာကိုလက်စားချေတဲ့အနေနဲ့အီရန်တို့ကအီရတ်မှာရှိတဲ့အမေရိကန်စစ်အခြေစိုက်စခန်းကိုတိုက်ခိုက်ခဲ့တာပါ။အခုအသစ်ချမှတ်လိုက်တဲ့ပိတ်ဆို့အရေးယူမှုတွေကြောင့်အီရန်အနေနဲ့နျူကလ িয়ার သဘောတူညီချက်တွေရအောင်ဆွေးနွေးမှုအသစ်တွေပြုလုပ်တာအပြင်သူ့ရဲ့ဒုံးကျည်တိဆောက်ရေးအစီအစဉ်ကိုလျှော့ချပြီးအရှေ့လယ်ပိုင်းမှာရှိတဲ့အရသားလက်နက်ကိုင်အဖွဲ့တွေကိုပံ့ပိုးပေးနေတာတွေရပ်တန့်လိုက်မယ်လို့သမ္မတဒေါ်နယ်ထရမ့်အစိုးရကယုံကြည်ထားတာပါ။အီရန်အနေနဲ့တခြားတိုင်းပြည်တွေလိုသမရိုးကျပြုမှုလှုပ်ဆောင်လာစေလို့ကြောင်းဗန္ဓာရေးဝန်ကြီးမနုချင်းနဲ့အတူပူးတွဲသတင်းစာရှင်းလင်းပွဲပြုလုပ်ခဲ့တဲ့အမေရိကန်နိုင်ငံသားရေးဝန်ကြီးမိုက်ပွန်ပေယိုကလည်းပြောပါတယ်။